ဘယ်လ်ဂျီယမ်အာဏာပိုင်တွေကတင်းနေတာနေမှာနိုင်ငံရဲ့မြို့တော်အတွင်းလုံခြုံရေးသတိပေးမှုအမြင့်ဆုံးအဆင့်ဆက်လက်ပြီးတော့ထားရှိလိုက်ပါတယ်။စိုးရင်ရပြီးဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တက်ခိုက်ခံရနိုင်တဲ့ချင်းချောက်မှုတွေကြောင့်ကျောင်းတွေကိုပိတ်ထားလိုက်တယ်လို့တင်းငွေနေအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကျင်းပပြီးချိန်မှာဝန်ကြီးချုပ်ချားလ်စ်မစ်ချယ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့တခြားနေရာဒေသတွေကိုတော့ချင်းချောက်ခံရမှုအဆင့်၄ဆင့်ရှိတဲ့နဲ့အဆင့်၃မှာထားရှိထားပါတယ်။မကြသေးခင်ကပြင်သစ်နိုင်ငံပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်တဲ့တန်လျာရှိသူတော်တော်များများကိုဘယ်လ်ဂျီယမ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ထိတ်တန့်အရာရှိတဦးကတင်းငွေနေမှာပြောဆိုပါတယ်။ဘရပ်ဆယ်မြို့တော်တဝိုက်ကိုပိတ်ဆို့ထားပြီးတော့လက်နက်ကင်တပ်ဖွဲ့ဝင်အများပြားဟာကင်းလှည့်နေကြပါတယ်။မြို့တော်ရဲ့မြေအောက်ရထားလမ်းဆက်သွယ်ရေးကိုလည်းတင်းနာနေမှာဆက်လက်ပိတ်ထားပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူပေါင်း130တည်ကြည်ခဲ့ရတဲ့ဘုံးဖောက်ခွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေကိုကြိုးကင်စီစဉ်ခဲ့သူလို့တန်တရားရှိတဲ့ဆလာအက်ဗ်ဒဆလမ်ဟာတိုက်ခိုက်မှုတွေဖြစ်ပွားပြီးချင်းဘယ်လ်ဂျီယံနိုင်ငံဘက်ကိုဝင်ရောက်ခဲ့တယ်လို့ယုံကြည်ရပြီးသူနဲ့အတူ IS အစ္စလာမစ်စစ်သွေးကြွတွေကသူတို့လှုပ်ဆောင်တာပါလို့ကြေညာထားတဲ့နိုဗ ెంబ ာ23ရက်နေ့တိုက်ခိုက်မှုနဲ့ဆက်နွယ်နေသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေနေတယ်လို့ဘယ်လ်ဂျီယံပြည်ထောင်ဝန်ကြီးဂျန်ဂျန်ဘုံကပြောဆိုပါတယ်။လက်နက်တွေဖောက်ခွဲရေးပစ္စည်းတွေကင်ဆောင်ထားတဲ့သူတို့ဦးချင်းစီကလည်းမြို့တော်ရဲ့တနီယာယာဓမ္မမဟုတ်တနီယာထက်မကတဲ့မြို့တော်တဝိုက်မှာတိုက်ခိုက်နှံကြေရှိတယ်လို့ဘယ်လ်ဂျီယံဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်။ဝန်ကြီးချုပ်မစ်ချယ်ရဲ့သတိပေးချက်ကအက်ဗ်ဒဆလမ်အနေနဲ့မြို့တော်တွင်အသေးခံဘုံခွဲတိုက်ခိုက်မှုစီစဉ်လှုပ်ဆောင်နိုင်ခြေရှိတဲ့အကြောင်းယုံကြည်ရတဲ့သတင်းအချက်အလက်တွေကိုအခြေခံပြီးပြောဆိုတာဖြစ်တယ်လို့အာနာဘိုင်းကဗီအိုအေကိုပြောပါတယ်။